ရခိုင်ပြည်နယ်မှာနေနေမတည်ငြိမ်မှုကြောင့်ဒေသတွင်းကုန်ထုတ်လုပ်မှုတွေတိတိတသားရော့ကျရိုက်ခတ်ခံရတဲ့အထက်စားလုပ်ငန်းတွေပါဝင်ပါတယ်။စားထုတ်လုပ်ရောင်းချမှုထက်ဝက်နီးပါးရော့ကျခဲ့ပြီးတော့အလုတ်ကိုင်ဆုံးရှုံးမှုလည်းရှိပါတယ်။ပြည်ပကလည်းတင်သွင်းတဲ့စားတွေနဲ့အရေးအတွေးချင်းမရှင်နိုင်လို့ပြည်တွင်းဈေးကွက်ထက်ဝက်နီးပါးဆုံးရှုံးပြည်ပတင်ပို့ရမယ့်ဈေးကွက်ကလည်းမရှိအခုတခါပြည်တွင်းဈေးကွက်ကလည်းရော့လာလို့ရခိုင်ပြည်နယ်ကစားထုတ်လုပ်ငန်းတွေအတွက်မရေမရာမှုတွေဖြစ်နေတဲ့အခြေအနေတွေကိုတော့ရွှေပြည့်ဖြိုးအိုင်ယိုဒင်းစားထုတ်လုပ်ရေးကလုပ်ငန်းရှင်ဦးတန်းဝင်းနဲ့မေးမြန်းပြီးတော့ဒီသတင်းမှရဲ့စီးပွားရေးခန္ဓာမှာမတ်သိမ့်ကြီးထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင
်ကျွန်တော်ဖားရောင်းတာကအဲ့လိုမြောက်ဦးတို့အဲတောက်တော်တို့ဦးတီတောင်တို့အဖုံးနေကြတဲ့ဦးမြန်မြန်ရောင်းရပါလေဒီနေ့ကျတော့အပွေတွေကြောင့်မတည်မီချင်းနေတာကြောင့်နေရလူတွေလည်းရေဝင်ဖို့တက်လာဖို့အခက်ရှိတယ်အဲသူတို့တက်လာရင်လည်းပြန်တော့ရင်အဲ့ဒါသူတို့စားပေါင်းကုန်တွေကိုဆစ်ဆစ်တွေလို့ပြောပါတယ်အဲ့ဒါကြောင့်ဟိုဘောပြန်တော့ရောင်းအောင်တက်တာဖြစ်ပါတယ်ဒီတော့ကျွန်တော်တို့စစ်တွေဈေးတွေကိုနေရလူတွေအဓိကဈေးလာဝေတာပါသူတို့ကဈေးလာဝေဖို့ဟုတ်ပါဘောမလာကြဘူးဘောမလာကြတာလေးကြာပါပြီကျွန်တော်၃လ၅လ၆လလောက်ရှိပါပြီအဲ့တော့သူတို့မလာတော့ကျွန်တော်ရောင်းရတာခက်တာပေါ့စစ်တေဈေးမှာဆိုရင်လည်းအရင်တုန်းကလူပေါင်း၃000လောက်ဝင်နေဆိုရင်အခု၄00 300လောက်ပြီးရောက်တာပေါ့
ရခိုင်ပြည်နယ်တွင်မတည်ငြိမ်မှုတွေကြောင့်ဒေသရင်းကစားလုပ်ငန်းတွေတိတိတသားကျဆင်းလာပြီးလုပ်ငန်းဆက်လုပ်လို့ရပါအောင်မလားဆိုတော့စိုးရိမ်ပွဲအဆင့်ဖြစ်လာတယ်လို့စစ်တွေမျိုးရွှေပြည်ဖြိုးအိုရင်းစာထုတ်လို့ရှိရင်လုပ်ငန်းရှင်ဦးတန်းဝင်းကပြောပြပါလေ
ကျွန်တော်တို့အရင်တုန်းကဆိုရင်ပေါ့လေကျွန်တော်လွန်ခဲ့တဲ့ဆင်းရဲကြော်အားဆိုရင်ဒီနေ့ကိုပြိတ္တရှင်မကောင်းတော့ထုတ်ပြီးတော့မကွေးတိုင်းတို့အဲကျွန်တော်ပြောတဲ့ပူးပြီးတော့မောင်တော်တို့ကိုပို့ခဲ့ရပါတယ်တောင်းကျင်တော့ထုတ်ပြီးတော့အခုကဒီနေ့ကိုပြိတ္တရှင်၃000လောက်ထုတ်တာထုတ်ရတယ်လူပေါ်လူကလည်း5000လောက်ရှိအောင်လည်းထုတ်နေရပါတယ်အဲကျွန်တော်တို့တအားရောကြတော့တာပေါ့အများကြီးချိခတ်မှုရှိတာပေါ့ရက်ဒီလိုရမယ့်အချိန်တွေကအင်းမှာပြေးပြီးတော့လေဟိုဘောဖြစ်ပါမလားလို့အဲ့လိုတန်တရားတခုတော့ဖြစ်လာပါဘူ
းနိုင်ငံခြားကလာတဲ့စားရဲ့အရေးအသွေးကိုမရှင်းနိုင်လို့မြမစားလုပ်ငန်းကဈေးကွက်ထက်ဝက်နှိပါကိုဆုံးရှုံးနေရတာပါရခိုင်ပြည်နယ်ထဲက15ရာခိုင်နှုန်းကလည်းထိုင်းကလာတဲ့စားကိုသုံးပါတယ်တဲ့ရခိုင်တို့စားကိုတော့ဒေသတွင်းအထရောက်ချနေရပေမဲ့အခုတော့တွားရင်းလာရေးအစ်စ်အစည်းတွေကြောင့်ဈေးလာသူနေသွားခဲ့ပါတယ်တဲ့
ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံခြားဖားကိုစားသုံးနေတဲ့လူကြီး၄၀ခန့်လုံးရှိပါတယ်ခင်ဗျအဲဒီနိုင်ငံက CIS သေယုံကထပ်တဲ့စားတွေကိုအဲမြောက်ဦးကြီးကနေနေဆက်ကေပေါင်းကငါဝင်ပြီးတော့မြန်မာနိုင်ငံအနဲ့တော့ပါတယ်သူတို့စားတွေကတအားဖွဲ့ပြီးတော့တအားဖြူပြီးတော့ချောက်ပေးပါတယ်တချင်းနဲ့အဲ့ဒါကိုကျွန်တော်တို့ဒီကိုနိုင်ငံကလူတွေဟို၄၀ခန့်လုံးစားသုံးပါတယ်ကျွန်တော်တို့ပြည်ရင်းစားဖို့တော့60ရာခိုင်နှုန်းပဲစားသုံးပါတယ
်။အရည်အသွေးပိုင်းမှာမရှင်နိုင်ဘူးဆိုတာကိုလည်းဦးတန်းဝင်းကဝန်ခံပါတယ်။အရည်အသွေးပိုင်းတိုးတက်ဖို့အတွက်အဓိကအရင်းကြီးမတက်နိုင်တာရဲ့ဤပညာရဲ့ပါပါတယ်လို့ပြောပါတယ
်။အဲကျွန်တော်တို့ကပြောလို့ရမှာကကျွန်တော်တို့ဒီဤကြီးမှာသာလန်တဲ့စနစ်ကနေပလက်စတိတ်မှာသာလန်တဲ့စနစ်ကိုပြောင်းအောင်ဖြစ်ပါတယ်။အဲ့ဒါကျွန်တော်2019ခုကနေပြီးတော့ဘင်္ဂလားဒေ့နိုင်ငံကမင်းစနစ်တကူကိုယူလာကြည့်တော့မြန်မာစားလုံးငယ်ကိုတင်ပြပါရစေ။ဤဒီတော့မှာမြန်မာစားလုံးငယ်ညီကြီးတော့အဲ့လိုဘယ်လိုခေါ်မလဲမင်းစနစ်တကူကိုပြလိုက်တဲ့အတွက်အခုဆိုရင်အရာဝတီတိုင်းမှာပလက်စိမ့်နဲ့နီလန်စားလုံးကြီးလုံငယ်အောင်မြင်တော့ပါပြီ။သူတို့အဲ့ဒီစားတွေကဖြူပြေးပါတယ်။အဲ့ဒါတစ်ချက်ပြပြရပါမယ်။ကျွန်တော်ရခိုင်မှာကြာတော့အရင်းအမရှိသေးတဲ့အဲ့ဒီပလက်စိမ့်နဲ့နီလန်တာ 0% ရှိပါတယ်မရှိတော့ပါ။နောက်ပဲနေ့ကကျွန်တော်တို့အခုရှိနေတဲ့30%လောက်ကမင်းစနစ်ဒီနဲ့သိနေတဲ့စနစ်တွေကိုကျွန်တော်တို့ကကြံရှင်ရတော့ဖိချားမှာဖြစ်ပါတယ်။နိုင်ငံခြားကနေပြီးတော့စက်ကြီးရတဲ့ဝေယူတင်ပေးရမှာဖြစ်ပါတယ်။ဒီနေ့ဒီမှာကျွန်တော်တို့ဒီနိုင်ငံခြားကစက်ကြီးရနဲ့ဒီအိန္ဒိယနိုင်ငံကစက်တွေနဲ့ကျွန်တော်တို့ project လုပ်လိုက်တဲ့အခါမှာနိုင်ငံခြားဆောက်ကိုယူနေတာမှာဖြစ်ပါတယ်။အဲတော့စိတ်ယုံတိုင်ရှင်တွေကအရင်ကြီးမတက်နိုင်တာဖြစ်ပါတယ်။အဲဒီရေကုန်မှာရှိတဲ့စိတ်ယုံတိုင်ရှင်တစ်ထင်းကြီးတွေကလည်းဆောက်လုပ်ငန်းကိုအဲ့လိုစက်ကြီးရတဲ့နဲ့ကြောင်းလေးကိုသူတို့ကမစိမ့်သာတော့ဘူးပေါ့တခြားယူနီမျိုးနံမျိုးဖြစ်တဲ့အင်ဂျင်နီယာတို့တခြားနိုင်ငံခြားနဲ့ကုလမှုတွေကိုကူးပြောင်းတော့ပါပြီသူတို့ကဒီမှာရှိတဲ့လုပ်ငန်းတွေကိုပေါ့လေငကူအတိုင်းပဲဟိုပဲလုပ်နေတာပဲဖြစ်ပါတယ် အဲ့ဒါနဲ့ကျွန်တော်တို့စားတွေကိုပြည်သူလူထုကလက်မခံဘူးဒီနောက်ဈေးကွက်မှာလေးကြည့်လိုက်ပါနိုင်ငံခြားစားတွေဘယ်လောက်လူရှင်လဲဒေနသိမ့်လူရှင်လဲချက်ချင်းဝေလို့ရပါတယ်ကျွန်တော်မြန်မာစားကိုကြတော့နည်းနည်းပြထားပါတယ်ကျွန်တော်မြန်မာစားကိုလည်းကျွန်တော်ချမ်းကြည်နေတို့တဝိုင်းလောက်ပဲမန္တလေးတိုင်းနေတဝိုင်းလောက်ပဲစားတော့ပါကျန်တာတော့နိုင်ငံခြားစားတော်လေးလွန်မှုတော့ပါဘူးအဲ့ဒါညီးပြလို့မရပါဘူ
းမြန်မာစားသုံးသူတွေကထိုင်းကဝင်တဲ့စားကိုအသုံးများတာဟာသုံးဆွဲသူစိတ်ချရွေးချယ်ခွင့်ဖြစ်တယ်ဆိုတာကိုဥတန်းဝင်းကလက်ခံပါတယ်။သူကတော့မြမစားတွေအရင်အတွေ့တုတ်တက်လာဖို့စိတ်အားထက်သန်နေသူပါ။တရားမဝင်ရောတရားဝင်ရောတန်းချင်းသိမ့်ချပြီးမြမဈေးွက်ထဲကိုပြိပကစားတွေရောက်နေတာပါ။ဈေးွက်ကြီးပြင်မဲ့ငွေအရင်အနည်းတက်နိုင်သူတွေကစားထုတ်လုပ်တဲ့လုပ်ငန်းထက်အကျိုးအမြတ်ကြီးလာပြီးဘက်ကိုပို့ပြီးတော့အာရုံရောက်ကြတယ်ဆိုလဲဥတန်းဝင်းကထောက်ပြပါတယ်။
ကျွန်တော်တို့ရခိုင်မှုရှိတာတော့ဟိုဟာနင်းဟိုဟာ30 40ရခိုင်မှုတော့ရခိုင်မှုတော့ရှိပါတယ်ကျွန်တော်တို့စိတ်မကောင်းတာတခုကတော့ဒီရခိုင်ပြည်မှာရခိုင်ပြည်မှာတိုင်းနည်းပြည်နယ်14ခုထဲမှာဒုတိယအစည်းအဝေးပြည်နယ်ဖြစ်ပါတယ်ရေလုံငယ်ကိုပဲအာကိုပြီးစားနေရတဲ့လူတွေဆိုတော့ဒီနေလဲစားလုပ်ပြီးတော့ပေါ့လေရေကမြေအလကရှိတယ်ရေကအလကရတယ်ပြည်နယ်ထဲကအဲ့ဒါကိုကျွန်တော်တို့လိုအပ်ခစိုက်လိုက်ရင်ထားထွက်လာမယ်အဲ့ထွက်လာတဲ့စားတွေကိုပေါ့လေဒီတစ်ခါဟိုဟာပေါ့နိုင်ငံချက်ကိုသင်ဖို့ရောင်းချဖို့အတွက်ကိုပဲကျွန်တော်တို့ဟိုဟာပေါ့အစိုးရကိုအဲနောက်ပြီးတော့ဆက်ဆက်နေလူကိုတက်ချက်လာပါ။ဒါကြောင့်လေဆိုတော့ခြေလိုက်နေပြည်သူတွေအလုပ်ကရရှိဖို့နဲ့ရခိုင်ပြည်နယ်စီးပွားရေးGDP ပြတ်လာဖို့အရေးကြီးပါလေ
။အေယာဝတီနဲ့ရခိုင်ကထုတ်တဲ့နေလန်းစားတွေကိုဘင်းရားရစ်ဆက်ကိုစီးပွားဖြစ်တင်သွင်းနိုင်ခဲ့တဲ့ရွှေခေတ်တုန်းကဆိုရင်ရခိုင်မှာအလုပ်အကောင်တွေနဲ့စီကားခဲ့တယ်ဆိုလဲဦးတန်းဝင်းကပြန်ပြောပြပါလေ။ဒါပေမဲ့2004ခုနှစ်မှာမြန်မာအစိုးရကမြို့ကြောင်သုံးဖြစ်စည်းတွေပြပတင်ပို့မှုတမ်းမြစ်လိုက်တာကတကြောင်မြမစာအရေးအသွေးကြောင့်တကြောင်ဘင်္ဂလားဒေ့ရှ်ကမဝယ်တော့ဘဲဈေးွက်ပြောက်ခဲ့ရတယ်လို့ဦးတန်းဝင်းကပြောပါတယ်မြန်မာနိုင်ငံမှာစားချင်နိုင်တဲ့ပင်လယ်ရေနေလန်းနိုင်တဲ့မြေတွေရှိပေမဲ့လို့လဲအဲ့ဒီမြေတွေမှာစားလှမ်းနေကြတဲ့တောင်သူတွေကမြေတွေကိုတရားဝင်လုခွင့်ရထားကြတာတော့မဟုတ်ပါဘူးကြည့်လားစားစားလောက်ကင်နေရတဲ့အဲ့ဒီစားလောက်ကြသူတွေအတွေ့အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတစ်ခုခုချမှတ်ပေးနိုင်တယ်ဆိုရင်ဒေသခံတွေလည်းဝင်ဝေးကြနိုင်ငံအတွက်လည်းအကျိုးအမြတ်ရှိလိမ့်မလားဆိုပြီးစားလုပ်ငန်းရှင်ဦးဆောင်ဝင်းကညှိနှိုင်းချက်နဲ့ပြောပြလာပါတယ်ရှင်